တနင်္လာနေ့ကကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲမှာ NLD ပါတီကကိုယ်စားလှယ်လောင်းတွေအများစုအနိုင်ရထားတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာပါတယ်။မနေ့ကရွေးကောက်ပွဲမှာမဲပေးသူဦးရေအတော်ကိုနဲပါတယ်။ဒါဟာလူလူစိတ်ဝင်စားမှုနဲပါတာအပြင်ရွေးကောက်ပွဲစီစဉ်ရမှာအားနည်းချက်ကြောင့်ဖြစ်တယ်လို့ထောက်ပြပြောဆိုမှုတွေလည်းရှိနေပါတယ်။အပြည့်စုံကိုကိုကောင်းဆန်ဟင်းကတင်ပြပို့ထားပါတယ်ရှင်
။နေ့စဉ်ပြည်သူလူထုရဲ့နေထိုင်စားသောက်ရေးတွေနဲ့တိုက်ရိုက်ထိတွေ့နေရတဲ့စီမံသားရေးဌာနရွေးကောက်ပွဲကိုမနေ့ကတနင်္ဂနွေနေ့ကကျင်းပပြုလုပ်ခဲ့တာပါ။မဲရက်လက်တွေအရကတော့ရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဝင်ရောက်ရှိပြန်ကြတဲ့ကိုယ်တိုင်လောင်းတွေကပဲအနိုင်ရခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကအကြေညာထားပါတယ်။မြို့နယ်စီပင်ကော်မတီနေရာတွေကိုလည်းအနယ်ဒီကိုယ်စားလှယ်လောင်းတွေကပဲအများစုအနိုင်ရထားပါတယ်။မနေ့ကတာမွေမြို့နယ်ချက်ခွက်တီရက်ခွက်အမဲယုံအမှတ်3မှာလာရောက်မဲပေးခဲ့တဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်ကတော့ရွေးကောက်ခံရမယ့်ကော်မတီဝင်အဖြစ်တွေအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုအလေးပေးဆောင်ရွက်ဖို့အခုလိုတိုက်တွန်းပြောဆိုခဲ့ပါတယ်
။အားလုံးတိုင်းပြည်ဒီကျဆောင်ရွက်ဖို့ပဲနိုင်ငံသားတွေနှလုံးစိတ်ဝင်အေးချမ်းကိုဆောင်ရွက်ပေးဖို့ပါ။
မနေ့ကစီပင်ရွေးကောက်ပွဲမှာမဲလာပေးသူအရေးအတွက်ကတော့အလွန်ကိုနေပါလွန်ခဲ့ပါတယ်ရွေးကောက်ပွဲစောင့်ကြည့်လေးလာဖွဲ့တွေရဲ့ထုတ်ပြန်ချက်အရမဲပေးခွင့်ရှိသူဥည်တစ်ဆယ်ရာခိုင်နှုန်းလောက်ပဲမဲလာရောက်ပေးခဲ့ကြတယ်လို့ဆိုပါတယ်ဒီလိုမဲပေးမှုနေပါရတာဟာရွေးကောက်ပွဲအပေါ်လူတွေရဲ့စိတ်ဝင်စားမှုနေပါတာရွေးကောက်ပွဲအသိပညာပေးမှုနေပါတာတွေအပြင်ရွေးကောက်ပွဲစီစဉ်ရမှာအားနည်းချက်တွေရှိနေတာကြောင့်ဖြစ်တယ်လို့စောင့်ကြည့်သူတွေကထောက်ပြကြပါလေမဲစင်းမှာနေမယ်မပါလို့မဲထက်ခွင့်မရတဲ့ပြည်သူတွေရှိခဲ့တာလို့မျိုးကော်မရှင်ဘက်ကအားနည်းချက်တွေရှိခဲ့တယ်ဆိုတာကိုစမ်းကြောင်းမြို့နယ်လင်းလုံးမြောင်ရက်ကွက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်စွန်းနိုင်ကအခုလိုပြောပါတယ
်အားနည်းတဲ့ဆိုတော့မှတ်ပါတယ်အခုလက်ရှိဟိုစီမင်းသားရွေးကောက်ပွဲလုပ်တဲ့နေရာမှာကျွန်တော်တို့နံပါတ်1ချက်ကြော်ညာအားတွေလည်းနည်းတယ်နောက်ပြီးတော့အခုလူစင်းလိုက်ကောက်တဲ့၎င်းစင်းလိုက်ကောက်တဲ့ဒီရက်ွက်အုပ်ချုပ်ရေးမှူးတွေပါလဲအားနေတယ်နောက်ပြီးတော့ဟိုတချို့ဆိုလို့ရှိရင်အိမ်ကျော်ပြီးကောက်သွားတာရှိတယ်တချို့ဆိုလို့ရှိရင်လည်းဒီမှာတေချာပေါ့နော်တကောင်စင်းမှာမိတူပေးလိုက်တယ်မိတူပေးလိုက်နဲ့တမိသားစုလုံးမပါတာလည်းရှိတယ်ဒါလေးကျွန်တော်တို့ record ယူထားပါတယ်ကျွန်တော်တို့အထက်ကိုတင်ပြပါမယ
်ကမာရဲမြို့နယ်ရှိရက်ွက်ကမဲယုံမှာလေးလာစောင့်ကြည့်နေတဲ့ New Myanmar Foundation အဖွဲ့ကတော်မူမှုတန်းကတော့ရေကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုနေပါတဲ့အကြောင်းရင်းကိုအခုလိုထောက်ပြပါတယ်
ဒီလိုလိုရဲ့စိတ်ဝင်စားမှုကတော့တော်တော်နည်းနေတာတွေ့ရတယ်။ဘာကြောင့်လဲဆိုတော့စီကော်ရွေးကောက်ပွဲရာဒီဒီဟာပထမဆုံးကြိတ်လို့ပဲထင်တယ်ပေါ့နော်။အဲ့ဒါကြောင့်လည်းဒီလိုလိုကစီပင်ကိုပဲစိတ်ဝင်စားတာလား။ဒီမဲရုပ်ကိုပဲလာဖို့ကိုစိတ်ဝင်စားတာလားဆိုတာကိုဖွဲ့ကြလို့မရအောင်ဖြစ်နေတယ်ပေါ့နော်
။ဒီလိုလိုယုံကြည်မှုနေပါတဲ့စီပင်ရွေးကောက်ပွဲနဲ့ပတ်သက်လို့ရွေးကောက်ပွဲမွဲဆွဲစီယုံမှုတွေအတွင်းမှာလည်းရွေးကောက်ပွဲလှုပ်ထုံးလုံးနည်းနဲ့မညီညွတ်တဲ့မဲဆွဲမှုတွေရှိခဲ့ပြီးတိုင်းအစိုးရကအနေဒီအဖွဲ့ဝင်ကိုယ်စားလှယ်တွေဘက်ကနေအင်အား3မဲဆွေတာတွေကကျန်တဲ့ရှင်ပြိုင်ဘက်တွေအပေါ်ပြတ်တမှုမရှိဘူးဆိုတဲ့ဝေဖန်သံတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီကောက်ခံရတဲ့စီပင်ကော်မတီဝင်6ဦးနဲ့လက်ရှိတိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်ကော်မတီဝင်5ဦးပူးပေါင်းပြီးရှင်စီရဲ့တက်တဲနှဲတာကာလအတွင်းတာဝန်ထမ်းဆောင်ကြရမှာပါ။ဒါမဲ့ဧပြီလအတွင်းမှာစတင်အသက်ဝင်လာမဲ့စီပင်ကော်မတီဝင်အသစ်တွေအနေနဲ့ဆက်စီရဲ့တတနေနေတာကာလအတွင်းသကုံမျိုးကြီးပြောင်းလဲသွားအောင်ပြည်သူတွေစီပင်ဖြစ်လာအောင်ဘလောက်များစွမ်းဆောင်နိုင်ကြပါမလဲသကုံသူရေဝန်သားတွေအားလုံးကစောင့်ကြည့်အကျင့်နေကြမှာပဲဖြစ်ပါတယ်ခင်ဗျာ